စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ကျေးနီစီမံကိန်းအနီးမှာရှိတဲ့မိုးကျိုးပြင်မြောက်ကျေးရွာရဲ့ဆယ်တဲကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့စခန်းချထားပါတယ်။အဲဒီမှာရွာတွေကိုမိရှို့တာ၊ကျေးရွာသားတချို့ကိုတပ်ဖြတ်တာအပြင်လူ20ထက်မနည်းကိုလည်းဖမ်းဆီးထားတာကြောင့်အနီးတစ်ဝိုက်မှာရှိတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ကျေးနီစီမံကိန်းအနီးကမိုးကြိုးပြင်မြောက်ကျေးရွာကိုတော့စစ်ကောင်စီတပ်တွေကဂျွန်လ21ရက်နေ့ကဝင်ရောက်လာပြီးကျေးရွာတွေကိုမီးရှို့တာအပြင်ကျေးရွာသားတွေကိုနှိမ့်ပတ်နှိပ်ဆက်တပ်ဖြတ်ခဲ့ကြောင်းဂျွန်လ22ရက်နေ့မှာတော့တပ်ဖြတ်ခံရတဲ့ကျေးရွာသား2ဦးရဲ့အလောင်းတွေကိုတွေ့ခဲ့ရတယ်ဆိုပြီးလက်ဘရောင်းဒေသခံဦးစင်းတဘာကအခုလိုပြောပြပါဗ
ျ။မိုးကြိုးပြင်မြောက်ရွာကတော့အဲဒီကကအဲရွာသားနှစ်ယောက်လေတယောက်ကနေဝင်နေပြီးတော့နောက်ကအကျိုးရင်းရောဓာတ်နဲ့ထိုးပြီးအတက်ခံရတယ်။နောက်တယောက်ကလည်းအလိုပေါ်အခြေပြန်နေပြန်ပုံပေါ်မျိုးတွေလောက်ပြီးတော့တက်သွားတာရှိတယ်။ဒီစစ်သားတွေပေါ့ဗျာ။ရွာတွေဝင်တဲ့အချိန်ခါမှာဒီလိုပဲလောက်သွားလေရှိတာပေါ့။နော်။အခုလည်းအလိုပါပဲ။ဟိုရွာပြဿနာရှာတာတို့ဒီလိုပြန်ပြီးတော့တုံ့ပြန်တာမျိုးတွေမလုပ်ခင်းနဲ့အခုလည်းလောက်တော့တာပေါ့။မင်းရဲ့ဝင်ပြီးတော့အော်မင်းရဲ့တနေလုံးမီးရှို့ပါညာပေါ့နော်ထုတ်ပြီးတော့ကုမနဲ့မနဲ့လင်းတဲ့အချိန်ဒီစရိယအောင်ပြောင်းလာတာအခုလက်ရှိနေထားတော့အဲဒီလမ်းောင်းတောင်တောင်ဘက်ကရှိတယ်စရိကြီးရောင်းဟောင်းတွေကိုတချို့တစားကဖြစ်နေဖန်ရတာရှိတယ်ပေါ့
ဒီကနေ့မနေ့ပိုင်းမှာတော့မြန်မာဝန်ပေါင်ကျေးတီစီမံကိန်းကတင်ယူထားတဲ့ဆယ်တဲ့ကျေးရွာအဟောင်းကိုစစ်ကောင်စီတပ်သားတွေဝင်ရောက်လာပြီးဆယ်တဲ့ဘုန်းကြီးเจ้าမှာတက်ဆွဲနေရယူထားတာပါဒီနောက်ဒေသခံအမျိုးသမီးအမျိုးသားကလေးတကြီးရွယ်အိုမကျန်လူ20ထက်မနည်းကိုတစားကံဖြစ်ဖမ်းဆီးပြီးဖုန်းတွေကိုယူစစ်ပြီးစစ်ဆေးမေးမြန်းတာတွေလည်းလုပ်နေလို့ဆိုပါတယ်ဒီဆယ်တဲ့ကျေးရွာဟာလက်ဘရောင်းတောင်ကျေးပြည်စီမံကိန်းကြောင့်တင်းစီခံရတဲ့ကျေးရွာတွေထဲမှာပါဝင်တာဖြစ်ပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်ပြီးတော့နေထိုင်နေတာပါဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်အခုအခါမှာတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးကျေးရွာသားတွေနေလို့မရအောင်ရည်ရွယ်ချက်ရှိရှိလုပ်နေတယ်လားဆိုတာတန်တရားရှိနေတယ်လို့လည်းဆက်ပြီးတော့မိန့်ကြားခဲ့ပါတယ
်အမေတကယ်ကျတော့အဲ့ရွာတွေမှာကျတော့ဟိုဘာမှရှိတာလည်းမဟုတ်ဘူးလေဆုံးဆိုတော့ဒီဟိုဝါမောင်မဆောင်ဆောင်နေတဲ့ဟိုရေကင်းနေနေလဲနှီးနေတာဖြစ်ပြီးတော့ကြောက်ဒီလိုလေးမောင်တော့ကဒီလိုခုလိုမီးတွေပါလေရှုကာမောင်ပြည့်ရဲ့လွှားမောင်အဲ့ဒါလေးကိုကြောက်တာဟိုကြောက်တော့အဲဘာမှလည်းရှိကြတာမဟုတ်ဘူးဘာမှလည်းမလုပ်ဘူးဟိုကျေတို့ဒီဦးဇင်းကြီးတည်ရမလို့ဆိုရပေါ့နော်ရောပြီးတော့ပေါ့ဗျာအခုလိုဖြစ်ပြတဲ့အချိန်မှာဒီရှုနေနေတဲ့ရွာတွေဒီဟိုလက်ကောင်ဒီတာပေါ့နော်ဒါဒီပတ်ဝန်းကျင်ဝါမောင်မောင်ဝန်းကျင်ရွာတွေကိုအခုလိုပဲမိရှူတာကိုဖြစ်စီတာကိုခွက်ပြီးအောင်လုပ်တာတို့များအဲအဲ့လိုများဖြစ်နေမလားပေါ့ဥစဉ်တွေအပြင်မှာအဲ့လိုဖြစ်နေတယ်ပေါ့တော့ဘာလို့လဲဆိုဒီဆယ်တဲတို့ဆိုရင်လက်ရှိနေတာဘာမှလည်းဟိုဗီဒီယိုလည်းမရှိဟိုဘာမှလည်းမရှိပဲနေလေလည်းလိုဝင်လုပ်တယ်ဆိုတော့ဥစဉ်တို့လည်းတော်တော်စူးနေတယ်ပေါ့နော
်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးလက်ဘရောင်းတောင်ကျေးတီစီမံကိန်းကိုစစ်တပ်ရဲ့ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝန်ပေါင်းကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ဒီကျေးနီစီမံကိန်းနဲ့ပတ်သက်လို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမိပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျေးနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာလေယာဆုံးရှုံးရတာတွေနဲ့လူခွေရေချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါအဲ့ဒီဒေတာကကျေးရွာသားတွေဟာ2012ခုနှစ်ကစပြီးလက်ဘရောင်းတောင်ကျေးနီစီမံကိန်းကိုကန့်ကွက်ဆန္ဒပြတပိတ်စခန်းဖွင့်ခဲ့တာကြောင့်မိလောင်ဘုံနဲ့ဖြိုခွဲခံရတာဖမ်းဆီးခံရတာတရားစွဲဆိုခံရတာတွေနဲ့အတူပြစ်ခတ်တပ်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာတပီလုံးမငြိမ်သက်မှုတွေဖြစ်လာချိန်မှာတော့သခိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီလိုတွေဖြစ်ပြီးတဲ့နောက်ဒေသခံကြေးရွာသားတွေဟာနှိမ့်မနှိမ့်ဆက်တပ်ဖြတ်ခံရတာတွေရှိပြီးအိမ်တွေလည်းတောင်းနေချီပြီးမီးရှို့ဖျက်ဆီးခံရပါတယ်။ စကိုင်းတိုင်းအတွင်းကကျေးရွာတွေအပြင်လက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့နီးတဲ့ကျေးရွာတွေလည်းမီးရှို့ဖျက်ဆီးခံရတာကျွာသားတွေမီးရှို့တပ်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်အခုဆိုရင်ကျင်းနီစီမံကိန်းနဲ့နီးတဲ့မိုးချိုးပြင်းရွာဆယ်တဲရွာတုံရွာကံကုန်းရွာစတဲ့ကျေးရွာတွေကဒေသခံတွေဟာစစ်ဘေးဒုက္ခတွေဖြစ်တောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရပါတယ်ရှင်